ရှမ်းပြည်နယ်ဖေခုံမြို့နယ်မှာတိုက်ပွဲတွေကြောင့်အိုးရင်ဆွန့်ခွာဘေးလွရာကိုထွက်ပြေးနေရတဲ့ဒေသခံတွေအစားအသောက်စေဝါးနဲ့အဝတ်အထည်တွေအတော်လေးကိုလိုအပ်နေပါတယ်။စိပေးဒုက္ခတွေကြောင့်ကိုဗစ်ရောဂါလက္ခဏာနဲ့နေမကောင်းဖြစ်တဲ့သူတွေလည်းရှိနေပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကြေးရွာတစ်ဝိုက်မှာလည်းစစ်တပ်တွေတပ်ဆွဲထားတဲ့အတွေ့အစိုးရကြောက်ရွံ့ပြီးတော့နေရမပြန်နိုင်ပဲဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မက်ကင်ဖြူထွေးကပြောပြပေးပါရှင်။
ရှမ်းပြည်နယ်ဖေကုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအော်တိုဘာလကုန်ပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကုံဆုံးကြီးရွာအုပ်စုနဲ့ခေါင်းဤကြီးရွာအုပ်စုကထောင်နဲ့ချီတဲ့ဒေသခံတွေနီးစပ်ရာကြီးရွာတွေမှာထွက်ပြေးတင်းရှောင်နေကြပါတယ်။စောင်းတွင်းဝင်လာတာနဲ့အမျှရာသီဥတုကအေးလာတဲ့အတွက်အစားအသောက်စေးဝါးအပြင်စောင်းနဲ့အနွေးတွေတွေလည်းလိုအပ်နေတယ်လို့ထွက်ပြေးတင်းရှောင်နေကြသူတွေကပြောပါတယ်။ဒီဒုက္ခတွေရဲ့အခြေအနေနဲ့ပတ်သက်လို့ထွက်ပြေးတင်းဆောင်နေသူကတဲ့ရွာကန်တူကဖီဝေကိုအခုလိုပြောပြပါတယ်
။အရင်ရက်ပိုင်းမှာရာတီတုတ်ကူများတော့လည်းနည်းနည်းကျန်းလာတယ်များ။တော်တော်များပါတယ်။တရွာဆိုနေ30ရောက်35ရောက်တော့အရင်ရှားကြပါလား
။စစ်ပေးဒုက္ခတွေအတွက်စားတောက်ကုန်နဲ့စောင်းအင်းကြီးအဝတ်အစားတွေကိုဖယ်ခုံနဲ့လွိုက်ကော်ဘက်ကပရိုက်တာအဖွဲ့တွေကနှစ်ချိန်လောက်လာရောက်လှူဒန်းပေးထားတယ်လို့ပြောပါတယ်။ဒါပေမဲ့ရေရှည်အတွက်အများကြီးလိုအပ်ချက်ရှိသေးတယ်လို့လည်းပြောပါတယ်။ဒီကိအောက်တိုဘာလ22ရက်နေ့ကဖဲခုံမြို့အခြေဆိုင်စစ်ကောင်စီရဲ့ကင်းစခန်းတစ်ခုကိုဖဲခုံ PDF တွေကတိုက်ခိုက်ခဲ့ရတာကစပြီးဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတာပါ။ခေါင်းရီကျေးရွာအုပ်စုမှာဆိုရင်နိုဝင်ဘာလ2ရက်နေ့ကစပြီးနိုဝင်ဘာ9ရက်မနေ့ကအထိနေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေပါတယ်။လွဲပတာရွာ၊ပူချေရွာ၊ကုံဆုံရွာနဲ့လုံကာရွာတွေနားမှာစစ်တပ်လှုပ်ရှားမှုတွေပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေဘေးလွရာကိုကြောက်ရွံ့ပြီးထွက်ပြေးနေကြပါတယ်။လွဲပသာရဘက်မှာလောလောဆယ်တိုက်ခိုက်မှုတွေမရှိဘဲနေနေတာကြောင့်ဒေသခံတို့ပြန်လာကြတာရှိပါတယ်။ဒါပေမဲ့အလုတ်ကိုင်မရှိလို့စားတောက်ရေးအခက်အခဲဖြစ်ပြီးထမင်းနဲ့မှန်အောင်မစားနိုင်ဘူးလို့လွဲပသာရသားတို့ကပြောပါတယ်။ချောင်းဆိုးဖျားနာတဲ့သူတွေများလာပြီးတရွာလုံးကြီးပါကိုဗစ်လက္ခဏာလိုမျိုးဖြစ်နေကြတယ်လို့လည်းပြောပါတယ်
။မျိုးရွာတန်းဆိုလည်းကိုဗစ်ကြောင့်အဲ့လိုမျိုးလော့ဒ်ဒေါင်းချတာရှိတယ်၊ဆွတ်ပြေးတဲ့နေရာတန်းလည်းအဲ့လိုမျိုးစိတ်မပြေတော့ရှိတယ်ဗျာ။အခုကိုဗစ်ရွာထဲမှာကိုဗစ်တော့မချူပါဘူးဗျာဟုတ်ကဲ့တော့ဘယ်လိုပြောတော့ရာတီတုတ်ကွေးလောက်ကဲဗျာတရွာလုံးလုံးလိုအဲ့လိုမျိုးဖြစ်ရက
ြဒီလိုအခြေအနေတွေဖြစ်နေပေမဲ့ကိုဗစ်ကပ်ရောဂါရှိမရှိစစ်ဆေးနိုင်တဲ့အခြေအနေလည်းမရှိကြဘူးလို့ဒေသခံတွေကပြောပါတယ်စီးဝါအလုံးလောက်မရှိတာကြောင့်ဒေသခံတွေဟာနေမကောင်းဖြစ်ရင်တော့ကိုနီးကိုဟန်နဲ့ပဲကုသနေကြပါတယ်စစ်ပေးလို့ရထွက်ပြေးနေကြတဲ့ဒုက္ခတွေအလုံးကစစ်ပွဲတွေအဆုံးသက်ပြီးကိုရက်ရွာမှာငြင်းငြင်းကြမ်းကြမ်းပြန်နေကြတယ်လို့ပြောနေကြပါတယ်ရှင်